ထိုင်းနိုင်ငံမှာတော့လူငယ်တွေဥဆောင်ခဲ့ပြီးအခုထောက်ကနန်းတွေချီများပြားလာတဲ့ဆန္ဒပြသူတွေအနေနဲ့ဘန်ကောက်မြို့ကအရေးပါတဲ့လမ်းစုံလမ်းကွာတစ်ခုကိုအပြည့်အနေအားယူလိုက်ပြီးအာဏာသိမ်းဖို့ကောလာဟလထွက်နေတာတွေကိုခုခံသွားမယ်လို့ဆိုပါတယ်။ထိုင်းအစိုးရနှုတ်ထွက်ပေးဖို့နဲ့မပြောရဲမဆိုရဲဖြစ်ခဲ့တဲ့ဗျေစနစ်ပါပြောင်းလဲဖို့တောင်းဆိုဆန္ဒပြလာသူတွေတစ်ဖက်နဲ့အပြောင်းလဲမလုပ်ဖို့တင်းခံနေတဲ့ရွေးကောက်ပွဲကတဆင်လာပေမဲ့ဆရာနာသိန်းခေါင်းဆောင်ဦးဆောင်ထားတဲ့အစိုးရတို့ကြားဖြစ်ရှင်းမရဖြစ်နေတာကိုရက်တက်ဖို့အခုလိုအာဏာသိမ်းနိုင်လေလို့ကောလာဟလတွေထွက်နေတာပါ1932ခုနှစ်ဒေါ်လာရေးကလေးကအာဏာသိမ်းမှုပေါင်း73ခုဖြစ်ခဲ့ပြီးစီးမြေခံဗီယက်နမ်ကျင်သုံးလာတဲ့ထိုင်းနိုင်ငံမှာနောက်ဆုံး2014ခုနှစ်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်ကြီးဟောင်းပရယုတ်ချန်အိုချာအနေနဲ့စစ်တပ်စိတ်ကြဲရေးထားတဲ့ဖွဲ့စည်းပုံအောက်မှာပြီးခဲ့တဲ့နှစ်ရွေးကောက်ပွဲတွေကတဆင့်ဝင်ကြီးချုပ်ဖြစ်လာခဲ့တာပါဒါပေမဲ့ထိုင်းနိုင်ငံရေးကနေပြန်မထွက်လို့တဲ့ဒီစစ်တပ်ခေါင်းဆောင်6နှစ်ကြာအုပ်ချုပ်လာပြီးကျောထောက်နောက်ခံလဲပေးထားတဲ့အရင်ရှင်ယွန်သေးလူယွန်သေးဘရင်သားတော်လက်ထက်မှာဒီဆန္ဒပြပွဲတွေဖြစ်လာပြီးလက်ရှိမျိုးဆက်သစ်တွေကြားတက်ရောနန်းတော်ပါတိတ်ခါကြဆင်းလာနေတယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျ